မြန်မာနိုင်ငံမှာနိုင်ငံခြားဝန်ကိုထိန်းချုပ်တဲ့ဥပဒေသစ်တရားကိုချမှတ်ပြီးမြန်မာကျပ်နဲ့လဲလှယ်ရမယ်ဆိုတဲ့ဗဟိုဘဏ်ရဲ့အမိန့်အစ်ကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နိုင်တဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီဥပဒေသစ်ကြောင့် EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေတခြား EU အရာရှိတွေနဲ့ NGO အဖွဲ့စီးတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်ညှိနှိုင်းစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာတင်ကြောင်းတွေကုန်သွယ်ကြီးများအသင်းနဲ့ NGO တွေကိုဒီမူဝါဒကကင်းလွတ်ခွင့်ပေးတဲ့အထက်မှာထည့်သွင်းပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုပါတယ်။ VOA ကရရှိတဲ့ EU ရဲ့ထုတ်ပြန်ချက်ဟာအစစ်မှန်ဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့တန်တမာအသံဝိုင်းကတဆင့် VOA ကတိကျအတည်ပြုချက်ရရှိပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူတန်ရုံးတွေကလည်းဗဟိုဘဏ်ရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိမ့်မယ်လို့မနေ့ဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ပြည်ပကနိုင်ငံခြားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံခြားသုံးငွေရောင်းဝယ်ဖောက်ကားတဲ့လိုင်စင်ရဗန်တွေကတဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850သတ်မှတ်ဈေးနဲ့လဲလှယ်ဖို့ဗဟိုဘဏ်ကညွှန်ကြားထားပါတယ်။ဒီညွှန်ကြားချက်ကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးတဲ့အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်။ဒေါ်လာကို1850ကျပ်နဲ့ငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပတရားမဝင်ပေါက်ဈေးတဲ့ဆရာခိုင်နှုန်းယော့နေတာကြောင့်ငွေကြေးအသွင်းအထုတ်တစ်ခါလုံးတိုင်းဆရာခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်ရင်းလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်။စီးပွားရေးလုပ်ငန်းတွေကိုဘဏ်လုပ်ငန်းတွေလက်ထဲလုံးဝအနှံ့လိုက်သလိုဖြစ်သွားပြီးလူတလောက်ပြန်ထုတ်ခွင့်မရမှာကိုလည်းပြည်ရင်းလုပ်ငန်းရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ။